ဒီတာကနေနဲ့စစ်ကောင်စီတို့အခြေအနေတင်းမာနေတဲ့စကိုင်းတိုင်းကဏီမြို့နာကတမင်းကြံကြေးရွာမှာစစ်တပ်ကပြစ်ခတ်တာကြောင့်ရွာသူတယောက်တိတ်ဆုံးခဲ့ပါတယ်စကိုင်းတိုင်းမြင်းကြံမြို့မှာလည်းတိတ်ဆုံးတဲ့အထိပြစ်ခတ်မှုတွေမနေ့ကဖြစ်ပြီးနောက်ဒီကနေ့မြို့ရင်းကဈေးတွေဆိုင်နေပိတ်ထားရပါတယ်ဒီကြောင့်ပြေဆုံးရန်ကုန်လာတဲ့တဲ့ရင်ကိုတော့ကိုကမောင်ဆုံးမင်းကပြောပြပါပါခနဲ့
ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြာလမ်ပြစ်ခတ်မှုရှိနေတဲ့စကိုင်းတိုင်းကဏီမြို့အနီးကတမင်ကြံကျေးရွာမှာဒီကနေ့မေဆယ်ရက်နေ့လယ်ပိုင်းကစစ်တပ်ကပြစ်ခတ်တာကြောင့်ကျေးရွာသူတဦးတေဆုံးခဲ့တယ်လို့ဒေသခံယွာသားတွေလည်းထွက်ပြေးနေကြရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပြပါတယ်ခုဟာတမင်ကြံတော်ပြင်တမင်ကြံယွာရဲ့တော်ပြင်ခေါ်တာကျောင် ောင်လျှောက်ပြီးနေကြတာဆိုတော့သူကတိုက်ချိတ်တိုက်ပြီးကြာတာလေပြည့်သမ ्या အကုန်ပြည့်နေကြသူတို့ဝေးဆောင်တာဒီတိုင်းလိုက်ပြတာကိုဟိုဟာတိုက်ပွဲမဖြစ်ဘူးလူတို့ကအခုကပြားမလို့ပဲပြည့်နေတာလေပြည့်နေတာကိုဒီကောင်ကတိုက်ချိတ်တိုက်ပြီးတော့နောက်ဆောင်လိုက်ပြည့်နေတာဆိုတော့အဲဒီဟိုကကလေးမလေးတယောက်သိကုန်မှန်လို့ကလေးမလေးကိုတမညာတူလေးသေသွားတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့ဒီနေ့အာဒီနေ့နေ့ကင်းတော့ကဟိုဟာလေကလေးမလေးကတည်းတည်းခုပြီးပြန်လာတာပြန်လာတာကိုသူတို့ကဘလိုပြောမလဲဟိုဟာလူမြင်လို့လူမြင်ခုကတောက်တော့ပြင်းတူတူကိုကိုဘာဘာမှမယူရောက်ကြလိမ့်မယ်လို့မယူခုဒီနေ့တောက်တော့ဟိုဟာနေဆက်တဲ့နေနဲ့တောက်တော့လိုက်ပြင်းတာဆိုတော့ကလေးမလေးကကဆိုးရပေါ့မှန်သွားတာအ
ဲ့ဒီဒေသဘက်ကပြည်သူတွေဟာကိုဒေသကိုခုခံကာကွယ်ဖို့အတွက်ဆိုပြီးဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့ကစစ်တပ်တွေကိုတိုက်ခိုက်ခဲ့ကြတာပါမေလ9ရက်ကပဲတမင်ကြံကျေးရွာအနီးမှာဒေသခံကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်ပုံမှုအဆင့်တဦးအပါအဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မေလ6ရက်နေ့ကလည်းကဏီမြို့နယ်ချင်းသွင်းမြစ်သာချားတဲ့ကင်းရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကခန်းဒီမြို့ကိုတွားတဲ့လုံကြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီနစီကိုတိုက်ခိုက်ခဲ့ကြပါတယ်အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလက်နက်ဆွဲကင်ခုခံတိုက်ခိုက်နေတဲ့အပေါ်စစ်ကောင်စီအနေနဲ့တီးမခံမဲ့ရှင်းလင်းဆောင်ရွက်သွားမယ်လို့မေလ9ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းစစ်ကောင်စီပြုတ်ချပြီးဒီမိုကရေစီအစိုးရပြန်မတက်မချင်းခုခံသွားမယ်လို့ပြောကြားထားပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာတော့စန္ဒပြသူတွေအပေါ်မနေ့မေလ9ရက်နေ့ကစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းတဲ့အပြင်နှစ်ဦးကိုလည်းဖမ်းဆီးသွားတဲ့အတွေ့မျိုးကံတွေကပြန်လွတ်ပေးဖို့ရဲစခန်းရှိသွားပြီးတောင်းဆိုခဲ့ရမှာစစ်တပ်ကပြစ်ခတ်တာကြောင့်တဦးသေဆုံးခဲ့ပါတယ်ဒီကနေ့မှာတော့မျိုးထဲမှာဆိုင်တွေပိတ်ထားကြပြီးတိတ်ဆိတ်နေတယ်လို့မျိုးကံတယောက်ကပြောပါတယ
်ခုလက်ရှိအနေထားတော့ဘေးလည်းပိတ်ထားတယ်စားတော့ဆိုင်နေလည်းအုံပိတ်ထားတယ်ကြသူတို့ဒီမှာမင်းရကျွန်တော်တို့ဒီမှာလမ်းတွေစားထားတာတွေကိုသူတို့ခုပြန်ပြီးတော့ရှင်းသွားတယ်ကြတော့ဒီလိုဘာမှပြစ်ခတ်မှုမရှိတော့ဘူးရင်ကြီးလာရောနော်ဟောဒီလိုလဲဟိုကျွန်တော်အထက်ကကျောင်းကြီးမှာဒီလိုစခန်းချထားတယ်ပေါ့နော်ဒီနေ့တော့ဆန္ဒပြပဲမရှိဘူးကြာကျွန်တော်တို့ဘာမှလို့လုံးလို့မရဘူးသူတို့ကမနက်ကလေးကမျိုးရဲမှာဒီလိုဟိုရန်ကောင်ရှင်းပါရှင်းတယ်လို့ရှိနေတယ်ကျွန်တော်တို့မရှိလို့လည်းမရဘူးကြာဟောရန်ကောင်ရှင်းမင်းကကျွန်တော်တို့အဲဒီတဲဒီပါလေသူတို့ကျွန်တော်လောက်ထားတဲ့ဟာတွေသူတို့ရှင်းကြတာပေါ့နော်မျိုးရဲတဝက်ကြီးအကုန်လုံးဒီနေ့တော့အဖမ်းသိမရှိဘူးကြာမင်းကဖမ်းသွားတဲ့ကလေးကြီးတော့ဘာသတင်းမှမရဘူးက
ြစစ်တပ်ကတိကျတာကြောင့်ကြီးစံထိမှန်ပြီးပေးဆုံးခဲ့တာလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောဆိုပြီးမဲ့စစ်ကောင်စီဘက်ကတော့ဆန္ဒထုတ်ဖော်တာကိုတွားရောက်ညှိနှိုင်းဖြေရှင်းခဲ့ပြီးမဲ့မရတဲ့အတွက်ကြောင့်အင်အားသုံးပြီးလူစုခွဲခဲ့တယ်လို့ဆိုပါတယ်ရဲစခန်းကိုလူအင်အား200လောက်ကဝိုင်းထားတဲ့အတွက်လူစုခွဲခဲ့ပြီးတဲ့နောက်လူအင်အား50လောက်ကမြို့မဈေးကွေမှာတာယာတွေမိရှို့ပြီးလက်လုံဘုံတွေနဲ့ပြန်လည်တိုက်ခိုက်ရမှာသူတို့လက်ထဲမှာတင်လက်လုံဘုံပေါက်ပြီးပေဆုံးခဲ့တာလို့သတင်းထုတ်ပြန်ခဲ့ပါတယ်စစ်အာဏာသိမ်းအုပ်ချုပ်နေမှုကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်စကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်ကဒေသခံတချို့ကရရလက်နဲ့ဆွဲကန်ပြီးစစ်ကောင်စီတပ်တွေကိုပြန်လည်ခုခံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာ